ပြည်ထောင်ဝင်ကြီးချုပ် Boris Johnson ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြေညာခဲ့ပါတယ်။ပါတီခေါင်းဆောင်တွေရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးတော့ခေါင်းဆောင်တွေတက်မလာရဲ့အထိဒီတာဝန်တွေကိုဆက်ပြီးထမ်းဆောင်သွားမယ်လို့ဝင်ကြီးချုပ် Johnson ကဒေါင်းနယ်လန်နေအိမ်ရှိမှာဒီနေ့မနေ့ကမိန့်ခွန်းပြောကြားခဲ့ပါတယ်
။ It is clearly now the will of the Parliamentary Conservative Party that there should be a new leader of that party and therefore a new Prime Minister.
Conservative Party မှာကောင်းဆောင်တဲ့ဝင်ကြီးချုပ်တဲ့ပြောင်းလဲတဲ့နယ်ဆိုရဲပါတီဝင်လွှတ်တော်အမတ်တွေရဲ့စန္ဒရှင်းရှင်းလင်းလင်းသိရပြီဖြစ်ပါတယ်လို့ပြောကြားသွားတာဖြစ်ပါတယ်။လွှတ်တော်အမတ်တွေကြားမှာပါတီကောင်းဆောင်တဲ့ရွေးချယ်မှုကိုစတင်ဆောင်ရွက်နေပြီးတော့အချိန်ကာလတတ်မှတ်ချက်ကိုရှေ့သတင်းပတ်မှာကြေညာမယ်လို့လည်းဝင်ကြီးချုပ်ဂျွန်ဆန်ကမင်းကွန်းနဲ့မှပြောကြားခဲ့ပါတယ်။ဗြိတိန်နိုင်ငံ EU ထဲကနှုတ်ထွက်နိုင်ခဲ့တာအပါအဝင်သူ့အစိုးရလက်ထက်မှာအောင်မြင်ခဲ့တဲ့ကိစ္စတွေအတွက်ဂုဏ်ယူတယ်လို့ဆောင်ရွက်တိုင်ခြင်းမရှိတဲ့ကိစ္စတွေအတွက်လည်းစိတ်မကောင်းဘူးလို့ပြောကြားသွားခဲ့ပါတယ်။ဝင်ကြီးချုပ်တစ်ကိုအစားမထိုးနိုင်တဲ့အထိဗြိတိန်ပြည်သူတွေရဲ့အကျိုးကိုရှေ့ရှုပြီးတော့အစိုးရတာဝန်တွေကိုဆက်လက်ထမ်းဆောင်သွားမယ်လို့လည်း Boris Johnson ကပြောကြားပါတယ်။သူ့ရဲ့ Cabinet အစိုးဝင်ကြီးဖွဲ့ထဲမှာဗန္ဒာရေးဝင်ကြီးအပါအဝင်ထိပ်တန်းဝင်ကြီးတချို့နဲ့အစိုးရအဖွဲ့ဝင်တွေအပြင်ပါတီဝင်လွှတ်တော်အမတ်50ထဲမှနေကဝင်ကြီးချုပ် Johnson ရဲ့ဦးဆောင်မှုကိုအယုံကြည်မရှိဘူးလို့ဆိုပြီးတော့နှုတ်ထွက်ခဲ့ကြပြီးတဲ့နောက်မှာပါတီခေါင်းဆောင်နေရာကနေဆင်းပစ်မယ်လို့ကြေညာခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံရဲ့နိုင်ငံရေးစနစ်အရရွေးကောက်ပွဲတွေမကျင်းပနိုင်ခင်မှာအာဏာရပါတီဝင်လွှတ်တော်အမတ်တွေကပဲဝင်ကြီးချုပ်ကိုဖယ်ရှားနိုင်တာဖြစ်ပါတယ်။ပြည်သူတွေအနှင်းထားတဲ့ဝင်ကြီးချုပ်တာဝန်ကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဗုဒ္ဓဟူးနေ့အထိမစ္စတာ Johnson ကပြောနေခဲ့တာပါ။ Boris Johnson ဟာ2019ခုနှစ်မှာ Conservative Party ခေါင်းဆောင်အဖြစ်ရွေးချယ်ခံရပြီးတော့ဝင်ကြီးချုပ်အဖြစ်တက်လာခဲ့တာဖြစ်ပါရဲ့ရှင်။